စကိုင်းတိုင်းကမ်ဘလူးမြို့နယ်တောင်ပိုင်းမှာမကြာသေးခင်ကစလို့စစ်ကောင်စီတပ်တွေလက်မြေရှင်းလင်းနေတာကြောင့်ဒေသခံတွေလုံခြုံရေးစိုးရိမ်ပြီးထွက်ပြေးနေကြပါတယ်။ကြေးရွာပေါင်း20ကျော်ဒေသခံတွေထွက်ပြေးနေကြတဲ့အထက်အပူတန်းကြောင့်သက်ကြီးရွယ်တချို့တိုက်ဆုံတာတွေလည်းရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့အကူအညီပေးနေသူတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးမတ်အီးတန့်စင်ပြောပြပေးပါအောင်ခင်ဗျာ။
ကမ်ဘလူးမြို့နယ်တောင်ချမ်းကကြေးရွာတွေမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့လက်နက်ကိုင်ပြူစော်တီတပ်တွေပူးပေါင်းပြီးတော့နေမြေရှင်းနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီတင်းဘက်အစောပိုင်းကစပြီးတော့နေမြေရှင်းနေတဲ့စစ်စင်ရေးတွေကြောင့်ဒေသတွင်းကရွာပေါင်း20ကျော်ဘေးလွယာကိုတင်းရှောင်နေရတယ်လို့လည်းကမ်ဘလူးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်ကိုစော်ကပြောပါတယ်
။စစ်ကြောင်ကတော့အဲ့တောင်ဘက်ချမ်းတစ်ချမ်းလုံးချောင်ရတာဗျာ။သူကဒီကမ်ဘလူးတောင်ဘက်ချမ်းတစ်ချမ်းကို၄ချောင်းထိုးနေတယ်။ခါတိုင်းထဲပို့ပြီးတော့ကျွန်တော်တို့ရွာ20လောက်ပိုးလာတယ်ဗျာခါတိုင်းထဲ။စစ်ကြောင်ကတော့၄ချောင်းရှိနေပါဗျ၄ချောင်းနဲ့စစ်ကြောင်ခမ361 368 ၄ချောင်းနဲ့၄ချောင်းထိုးနေကြဗျခုလောလောဆယ်ကတော့
စစ်ကြောင်ထိုးနေမြေရှင်းလင်းရေးပဲကြောင်ရွာပေါင်း20ကျော်ကဒေသခံတွေစစ်ဆောင်ကြရတာမှာအပူချိန်ပြင်းတဲ့အချိန်အရိတ်နေတဲ့နေရာတွေရဲ့လွင်ဒီကောင်တွေမှာနေကြရတာဖြစ်တဲ့အတွက်တကြီးရွယ်တွေကအပူတံကိုမခံနိုင်ပဲတည်ဆုံတာတွေရှိတယ်လို့နာမကျန်းပြစ်တာတွေလည်းရှိရဆိုပြီးတော့ကိုစော်ကခုလိုပြောပါသည်
အရေးကလေးတွေရှိတဲ့နေရာကိုမိကူးနေတာဆိုတော့အရေးကလေးတွေရှိတာလည်းရေဆက်ကလေးတွေမှမှရှိရဆိုတော့အဲ့ဒီရေဆက်နဲ့ဆိုတော့သူကအပူအားကပူကြီးသွားပြီသူတို့ခွန်အားနဲ့မခံနိုင်လို့နေပါအဲ့လိုနှစ်ယောက်သုံးယောက်ကတော့ဆုံးဆုံးသွားတယ်ကြည့်ရ
ကြစစ်ကောင်စီတပ်ကထောက်ရှာအိုင်ကျေးရွာမှာမေလ9ရက်နေ့ကဒေသခံအယောက်15ယောက်ကိုဖမ်းဆီးခဲ့ပြီးတော့နောက်ပိုင်းမှာ၄ယောက်ကိုပြန်လွှတ်ပေးခဲ့တယ်လို့ပြောပါတယ
်၁၁ယောက်ကတော့သူတို့ယူမနေဖိဖမ်းသွားပြီးယူမနေဘက်မှာသူတို့ဒီနေပူထဲမှာပဲလူလှမ်းထားတယ်ကြနေပူနောက်ပြန်ကြိုးတုပ်ပြီးတော့၄ယောက်ပဲပြန်လို့တယ်၅ယောက်ဖမ်းသွားနောက်ထပ်ဒင်းင်းထက်မရတော့က
ြမေလ9ရက်နေ့ကစစ်ကြောင်း၄ကြောင်းနဲ့ဝင်လာတဲ့စစ်ကောင်စီနဲ့ပြူစော်တီတပ်ဖွဲ့တွေကချင်းမြင့်ချင်းတစ်တာညောင်ပေါင်ရင်ထောက်ရှာအိုင်တရက်ခေါင်ပုံငငယ်ကွက်တစ်စတဲ့ရွာတွေကိုမိရှုဖျက်ဆီးခဲ့တယ်ဆိုပြီးဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါလိဒီစစ်ကြောင်းတွေကဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့လေနေ့စဉ်ထိတွေ့တိုက်ပွဲရှိနေတာဆိုပြီးလည်းပြောပါလိကဲဘလူးမြို့နယ်ကမွေစိုးအနေနဲ့လည်းပေါများတဲ့ဒေသဖြစ်တာကြောင့်မွေစိတ်ဖြည့်စေးပေးနဲ့လက်ရှိအပူချိန်ကြောင့်နာမကျန်းဖြစ်ကြတဲ့ဆစ်ဆောင်တွေအတွက်ဆေးဝါးတွေအရေးပေါ်လိုအပ်နေသလိုစားနေရိတ်ခါနဲ့နေထိုင်စရာအတွက်မိုးခါတွေလည်းလိုအပ်နေတယ်လို့ကိုစော်ကပြောပါသေးတယ်
။ခရင်ကကြောင်နေကြလူတွေကတော့တော်တဲ့တဲလေးတွေစောင့်နေကြတယ်ဗျ။အခုနောက်စ်တွေကတော့နေရာတီရှူမြောင်လေးတွေထဲမှာနေကြတယ်ဗျ။လက်ရှိသူတို့အတွက်လိုအပ်တာကတော့စားနေရိတ်ခါနဲ့ဒီဆေးဝါးပါပဲဗျ။မိုးကတော့ကျွန်တော်တို့ဒီနေပူကလည်းလို့မဟုတ်ဘူးပြမိုးကတော့လိုအပ်ပါတယ်သူတို့မှဒီနေဖို့ထိုင်ဖို့ရာအတွက်လည်းဒေးရနဲ့ရိတ်ခါတို့အဲဒါမျိုးဝယ်ဖို့ပြုဖို့ရာလည်းမလွယ်ဘူးပြဆက်ဆံပါခဲ့ရတယ်တော့မှအဲ့တော့ကျွန်တော်တို့ကသောတောင်းလေးတွေမှာတို့ကိုကုန်းနဲ့ကျင်းနယ်လေးတွေမှာလွတ်တဲ့ရွာထဲမနေရရင်ကုန်းနဲ့ကျွန်းနယ်တွေမှာအဲ့လိုနေကြတာများတယ်ကြ
စစ်ကောင်စီတပ်ဖွဲ့တွေရဲ့မကြာခဏလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်လေဒေသခံတွေနေရပြန်ဖို့စိုးရိမ်နေကြတာဖြစ်ပါလေစစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နယ်တိုက်ပွဲတွေကြောင့်သခိုင်းတိုင်းအတွက်မှာအိုးအိမ်စုခွာထွက်ပြေးနေတဲ့စစ်ဆောင်ရေးတွေကတနေ့တခြားပို့ပြီးတော့တူလာနေပါလေကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့ဒီလာဇန်မိုင်ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာပြည်တွင်းဒုက္ခတွေရေတွက်က13,000,000လောက်ရှိတယ်လို့ခန့်မှန်းထားပါတယ်ရှင်